ဥရောပမှာရုရှားရဲ့ကျူးကျော်စစ်ဟာ2022ခုနှစ်ဖေဖော်ဝါရီလဖြစ်လို့မြန်မာနိုင်ငံမှာအာဏာသိမ်းတာတဲ့တစ်နှစ်နောက်ကြပါတယ်။ဒါပေမဲ့တိုက်ပွဲတွေဟာပြင်းထန်ခဲ့တာမို့အိုးအိမ်ဆန့်ခွာထွက်ပြေးသူဟာပိုပြီးများပါတယ်။ယူကရိန်းမှာနိုင်ငံပြင်ပကိုထွက်ပြေးသူ6သန်းကျော်နဲ့ပြည်တွင်းမှာထွက်ပြေးသူ3သန်းရှိပါတယ်။ယူကရိန်းကနိုင်ငံသားကိုထွက်ပြေးသူတွေဟာအိမ်နီးချင်းဥရောပနိုင်ငံတွေအတွင်းစိတ်ဝင်သွားပြီးအိမ်နီးချင်းနိုင်ငံတွေကလည်းစနစ်တကျကူညီတာမို့အခက်အခဲသိပ်ပြီးမတွေ့ခဲ့ရပါဘူး။အလားတူပဲအာရှပစိဖိတ်ဒေသမှာမြန်မာနိုင်ငံရဲ့အာဏာသိမ်းပွဲနောက်မှာတာလီဘန်တွေပြန်သိမ်းခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံကလူ6သိန်းကျော်ဟာလည်းအိုးအိမ်စွန့်ခွာခဲ့ကြပါတယ်။အများစုဟာနေဆက်ကိုဖျက်ပြီးပါကစ္စတန်နိုင်ငံထဲကိုဝင်ရောက်ခဲ့တာပါ။လက်ရှိမှာပါကစ္စတန်နိုင်ငံဟာအာဖဂန်နစ္စတန်အများစုဖြစ်တဲ့ဒုက္ခသည်တသန်းခွဲလောက်ကိုလက်ခံပြီးအကူအညီပေးနေပါတယ်။မြန်မာနိုင်ငံမှာတော့အာဏာသိမ်းပြီးတစ်နှစ်ကျော်အချိန်အတွင်းစစ်ဘေးဒုက္ခသည်5သိန်းတိုးလာပြီးနဂိုရှိနေတဲ့ဒုက္ခသည်3သိန်းနဲ့ပေါင်းရင်6သိန်းနီးပါးရှိတယ်လို့ UNHCR ကပြီးခဲ့တဲ့မတ်လကထုတ်ပြန်ထားပါတယ်2022ခုနှစ်မေလမှာထုတ်ပြန်တဲ့စာရင်းမှာတော့မြန်မာနိုင်ငံမှာဒုက္ခသည်စုစုပေါင်းတသန်း2သိန်းရှိတယ်လို့ဆိုပါတယ်အာဏာသိမ်းပြီးတဲ့နောက်တိုးလာတဲ့ဒုက္ခသည်တွေဟာစနစ်ကျတဲ့ဒုက္ခသည်စခန်းဆိုတာတော့မရှိတော့ပဲတောထဲတောင်ထဲမှာပြေးလွှားနေကြရတာပါဒုက္ခသည်တောင်ကနလောက်ကိုပဲအိန္ဒိယအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကလက်ခံထားပေမဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တသိန်းခွဲလောက်ကိုတော့ထိုင်းတွေကအဝင်မခံတာကြောင့်နယ်စပ်တစ်လျှောက်မှာပဲနေထိုင်နေကြရပါတယ်အလားတူပဲကယားပြည်နယ်ကရင်ပြည်နယ်စကိုင်းတိုင်းမကွေးတိုင်းတနင်္သာရီတိုင်းတွေမှာကြီးနေရသူတွေအားလည်းပြည်ပကတွေရဲ့အကျိုးဆက်ကိုခါးစည်းခံနေရတာဖြစ်တယ်လို့ UNOCHA ကပြောပါတယ်လုံခြုံရေးအခြေအနေကြောင့်ဒုက္ခသည်တွေစီအကူအညီတွေရောက်ဖို့ခက်နေတယ်လို့လည်းဆိုပါတယ်။2022ခုနှစ်မှာ9လအတွင်း10ရာခိုင်နှုန်းသာထောက်ပံ့နိုင်ခဲ့ပြီးတနိုင်ငံလုံးထောက်ပံ့ဖို့လိုအပ်ချက်တွေရှိနေတယ်လို့ဆိုပါတယ်။ဒါဆိုနေ့တူတူကဒုက္ခသည်တွေစားတောက်ရေးကိုဘယ်သူတွေကတာဝန်ယူနေကြပါသလဲ။လူမှုကူညီအဖွဲ့တချို့ကပြည်သူအချင်းချင်းတပိုင်တနိုင်ပေးကမ်းကူညီနေတာမျိုးသာဖြစ်ကြပါတယ်။ကယားပြည်နယ်ကစစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေသူတို့ပြောတာက
တကယ်ရေပြီးတော့ဆန်ချမ်းပေါ့ကျွန်တော်ဒီရက်ချက်နဲ့မှသုံးတဲ့ဆန်မျိုးလေအဲလိုပဲစားပြီးတော့မှသုံးနေရတယ်ဗျသူဆိုရကြဟိုဒီကျွန်တော်ဒီဒီစိတ်ခဲမှုရှိတဲ့ဆိုတော့ဟိုပတ်သက်ရှိတဲ့ဝေလို့မြဝေမမဝေလို့ခဲ့တဲ့အနေထားရောက်နေတယ်ပေါ့နော
်ဒီအခြေအနေတွေဟာစစ်ကောင်စီတပ်တွေကရိတ်ခတဲ့တဲ့လမ်းတွေကိုဖျက်ထားလို့ဖြစ်တယ်လို့လူခုရေမဟာမင်းကြီးမစ္စဘက်ချလက်ကဂျွန်လ23ရက်နေ့ကစတင်ပြီးဂျီနီဗာမှာကျင်းပနေတဲ့လူခွန်ရေးကောင်စီအကြိမ်90မြောက်ပုံမှန်အစည်းအဝေးမှာထည့်သွင်းပြောဆိုသွားပါတယ်စစ်ကောင်စီဟာဖြက်လေးပြက်စနစ်ကိုတုံးနေတာဖြစ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရလူခွန်ရေးဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ
်ဟိုရင်တော့တိုင်းရင်းသားဒေသတွေမှာပြင်သုံးနေတဲ့ဖြက်လေးပြက်ကိုနောက်ထပ်ပုံစံတင့်နဲ့ပြန်ပြီးတော့ကျူးလွန်နေတဲ့ပုံစံမျိုးဖြစ်ပါတယ်ဖြက်လေးပြက်ဆိုတာကတော့အဆက်အသွယ်အကုန်လုံးဖြတ်တာပါနောက်ထောက်ပံ့မှုတွေဖြတ်ဖို့အစားအစာရိတ်ခါတွေဖြတ်ဖို့တည်င်းစကားတွေဖြတ်ဖို့နောက်တစ်ခါသူတို့ဟိုကူညီနေတဲ့လူသစ်စုဆောင်တာတွေဖြတ်ဖို့ဆိုရယ်ရွေချက်ဖြစ်ပါတယ်ပထမဦးဆုံးအကြောက်တရားနဲ့သူတို့အုပ်ချုပ်တယ်နောက်တစ်ခါအိမ်နေပါတွေကိုမိရှုပ်ဖြတ်စီပြီးတော့ထောက်ပံ့မှုခုံလုံးတဲ့နေရာမရှိအောင်လုပ်တယ်နောက်တစ်ခုပို့ဆိုတာကဟိုတနစ်စာပြင်ဆင်ထားတဲ့ကောက်ပဲတည်နံစားနပ်ရိတ်ခါတွေပါတမင်သက်သက်ရွေပြီးဖြတ်စီရယ်အခုဆိုပို့ဆိုတာအင်တာနက်ခေါ်တဲ့ကျွန်တော်တို့ဆက်သွယ်မှုကဖြတ်ပါတယ်အဲဒီမှာဖြစ်ဖြစ်နေတဲ့တည်င်းစကားတွေကိုတခြားလူတွေမသိအောင်နိုင်ငံတကာမသိအောင်အမောင်ပိတ်ပြီးတော့လုတ်ချနိုင်လုတ်မယ်ဆိုရယ်ပုံစံတိုင်းပဲဖြစ်ပါတယ
်အခုလိုစစ်ကောင်စီကဖြက်လေးပြက်စနစ်ကိုကျင့်သုံးနေတယ်ဆိုတာနဲ့ပတ်သက်ပြီးအခုနှစ်ဆန်းပိုင်းကချင်းပြည်နယ်မှာအနှွေးတွေနဲ့စောင်းရိတ်ခါတွေကိုတည်ယူဝင်ကန့်သတ်တာမျိုးကိုလုတ်ဆောင်နေတာနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကိုမေးတဲ့အခါမှာ PDF တွေကိုထောက်ပံ့တဲ့အကူအညီတွေကိုသာဖြတ်တောက်နေတာဖြစ်တယ်လို့ဖြေခဲ့ပါတယ်
ကျမတော်ကလုံဆောင်တာမရှိပါဘူးဗျာ။ကျမတော်အနေနဲ့လုံဆောင်တာတစ်ခုပဲရှိတယ်။ PDF နဲ့ PDF အကြမ်းဖက်အဖွဲ့တွေကိုထောက်ပံ့နေတဲ့ဟာတွေပဲလုံဆောင်တာရှိတယ်။ဖြတ်ဖြတ်လုံဆောင်နေတာကတော့ဒါမြင်နေတာပဲ။ PDF အဖွဲ့တွေလုံဆောင်နေတာပဲ
။အခုဆိုမြန်မာနိုင်ငံမှာနေရာဒေသအသီးသီးကစစ်ပြေးဒုက္ခသည်တွေဟာအိုးအိမ်တွေပြစ်ပြီးပြေးနေကြတာတစ်နှစ်ကျော်ခဲ့ပါပြီ။သူတို့နားကိုရမဲ့နေရာအတီတကျမရှိသလိုဖြစ်သလိုကြုံသလိုတဦးနဲ့တယောက်မျှဝေစားတော့ လာခဲ့ကြတာပါအေဂျင့်နဲ့ဆောင်းရာသီကိုဖြတ်ခဲ့ကြတယ်လို့ရေရှားတဲ့နွေရာသီကိုလည်းဖြတ်ခဲ့ပြီးပါပြီအခုမုတ်စုံရာသီကိုဝင်ရောက်လာပါပြီတဲတဲမဲမဲရွာနေတဲ့မိုးတွေကြားကမျက်ပြားတုပ်ကွေးနဲ့တခြားယောဂါတွေကျုံတွေ့ကြအောင်ပါပါဒီတော့မြမပြည်သူချင်းရိုင်းမင်းမှုန့်နဲ့ပဲရှစ်ဆက်ကြရမယ်တဲ့ဘောရှိနေပါတယ်ခင်ဗျာ